This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့ရေဒီယို NUG ညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးသတင်းကောင်းထုတ်ချက်တွေကိုရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ရေဒီယို NUG သတင်းရှင်များမင်္ဂလာပါခင်ဗျာ။ခုချိန်အစပြီး2025ခုနှစ်စက်တင်ဘာလ9ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ ပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ဗမော်မြို့စံချက်ကတရရင်အနီးတိုက်ပွဲမှာစစ်တပ်အထိနာပြီးတော်လိုင်းတပ်တွေကလက်နက်ခဲယမ်းတွေသိမ်းပိုက်နိုင်ခဲ့တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ကချင်းပြည်နယ်ဗမော်မြို့ပေါ်မှာရှိတဲ့စံချက်ကတရရင်အနီးတိုက်ပွဲပြင်းထန်ခဲ့ရမှာစစ်တပ်ဘက်မှထိနာပြီး KIA ဦးဆောင်တဲ့တော်လိုင်းတပ်တွေကလက်နက်ခဲယမ်းတွေသိမ်းပိုက်နိုင်ခဲ့တယ်လို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါတယ်။မနေ့ကစက်တင်ဘာလ8ရက်မနက်6နာရီလောက်မှာတော်လိုင်းပူးပေါင်းတပ်ဖွဲ့တွေကဗမာမြို့မှာရှိတဲ့အမှတ် 9336 တန်းချက်ကတိုက်ရဲအနီးမှာရှိတဲ့စစ်ကောင်စီတပ်သားတွေကိုအနီးကတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲမှာတော်လိုင်းပူးပေါင်းတပ်တွေဝိုင်းပတ်ပိတ်ဆို့တိုက်ခတ်ခဲ့တာကြောင့်စစ်သား9ဦးထပ်မံသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းများခဲ့တာကြောင့်မနက်7နာရီလောက်မှာစစ်တပ်ကလေကြောင်းပစ်ကူပေးပြီးဘုံကျဲတာတွေလုပ်ခဲ့တယ်လို့သိရပါဗါး။အဲဒီတိုက်ပွဲမှာစစ်သားတွေ၃နဲ့ .5 တနက်အပါဝင် MA မျိုးစားလက်နက်ငယ်တွေ89မမလောင်းချာနဲ့ခဲယမ်းတွေသိမ်းဆည်းနိုင်ခဲ့တယ်လို့စစ်ရေးသတင်းချင်းမြစ်တူးကပြောပါတယ်။လက်ရှိမှာတော့တော်လိုင်းအင်အားစုတွေဘက်ကတိုက်ပွဲဖြစ်ခဲ့တဲ့တန်းချက်ကတိုင်ရင်ပတ်ဝန်းကျင်ကိုနေမြေရှင်းလင်းမှုတွေဆက်လုပ်နေတယ်လို့သိရပါဗါး။အကြံဖက်စစ်တပ်ဟာဗမာမျိုးမကြရေးအတွက်စစ်သည်မော်တွေနဲ့လက်နက်ခဲယမ်းလူဝင်ရများပြားပို့ဆောင်ပြီးသူတို့လက်လွတ်လိုက်ရတဲ့စစ်စခန်းတွေပြန်လည်ရရှိဖို့ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေတာပဲဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးအမေရိကန်က BGF KNA ခေါင်းဆောင်ဆော့ချစ်သူရဲ့လူ3ဦးနဲ့လုပ်ငန်း6ခုကိုထပ်မံတန်းခတ်အရေးယူတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရှီချမ်းမှာရှိတဲ့နေကြာဆောင်တက် BGF KNA ခေါင်းဆောင်ဆော့ချစ်သူရဲ့လူ3ဦးနဲ့လုပ်ငန်း6ခုကိုတန်ခတ်အရေးယူမှုတွေထပ်ပြီးချမှတ်လိုက်တယ်လို့အမေရိကန်ပြည်ထောင်စုကမနေ့ကစက်တင်ဘာလ8ရက်မှာကြေညာလိုက်ပါတယ်။ဒါဟာ BGF KNA ခေါင်းဆောင်ဘုံမူကြီးစောချစ်သူနဲ့ဆက်ဆက်တဲ့ကွန်ရက်ကိုပြစ်မှတ်ထားပြီးနောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်လိုက်တာလို့သတင်းတွေကဆိုပါတယ်။အမေရိကန်ဗဟိုဝန်ကြီးဌာနနိုင်ငံခြားပိုင်ဆိုင်မှုထိန်းချုပ်ရေးယူ OFAC ရဲ့ကြေညာချက်အရစောချစ်သူဦးဆောင်တဲ့သူ့ရဲ့ကွန်ရက်ကလုံဆောင်နေတဲ့တရားမဝင်ငွေကြေးစီးဆင်းမှုတွေကိုဖျက်တောက်နိုင်ဖို့နဲ့သူတို့ရဲ့ရာဇဝတ်လုပ်ငန်းတွေကိုထိန်းချုပ်နိုင်ဖို့ရည်ရွယ်တယ်လို့သိရပါတယ်။တန်ခတ်ရေးယူခံရတဲ့လူပုဂ္ဂိုလ်တွေဟာ BGF KNA ခေါင်းဆောင်ဘုံမူကြီးစောချစ်သူနဲ့ဆက်နွယ်နေတဲ့စောတင်ဝင်းစောမမင်းဦးရှီချီချန်းတို့ဖြစ်ကြပြီးတန်ခတ်ပိတ်ဆို့လိုက်တဲ့ကုမ္ပဏီ6ခုကတော့ International Holding Group Company Limited မြန်မာရထိုင်ချစ်လင်းမြိုင်တပ်ထုတူဖော်ရေးနဲ့စက်မှုကုမ္ပဏီချစ်လင်းမြိုင်တူတာကုမ္ပဏီချစ်လင်းမြိုင်ကုမ္ပဏီရွှေမြင့်တောင်ရင်စက်မှုနဲ့ကုန်ထုတ်လုပ်ငန်းကုမ္ပဏီရထိုင် International Holding Group Limited တို့ပါဝင်တယ်လို့သိရပါတယ်စောချစ်သူဦးဆောင်တဲ့သူကိုရဟာမြန်မာထိုင်းနယ်စပ်တလျှောက်အထူးသဖြင့်ရွှေကုတ်ကိုလိုလူတီများတဲ့မြို့သစ်စီမံကိန်းမှာခြေစိုက်ပြီးကမ္ဘာတွင်းကလူတွေကိုပြစ်မှတ်ထားတဲ့အွန်လိုင်းငွေကြေးလိမ်လည်မှုတွေလုပ်နေတဲ့လုပ်ငန်းတွေကိုအကာအကွယ်ပေးထားတယ်လို့ OFAC ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာကမ္ဘာနိုင်ငံသီးသီးကလူတွေကိုအတင်းအဓမ္မခေါ်ဆောင်လာပြီးကျုံဖြစ်ခိုင်းစေကလူကုန်ကူးမှုတွေကျွလွန်နေတာလို့လည်းထောက်ပြထားပါတယ်။အမေရိကန်တွေနဲ့အခုနှစ်မေလာဇန်ပိုင်းတို့ကလည်းငွေလိမ်ခိုင်းတွေကိုအကာအကွယ်ပေးနေတဲ့ကင်းရင်နယ်ကြားဆောင်တဲ့ BGF KNA ခေါင်းဆောင်ဘုံမူကြီးစောချစ်သူနဲ့သူ့ရဲ့သားတွေဖြစ်တဲ့စောထူးအမှုနဲ့စောချစ်ချစ်တို့ကိုလည်းတန်ခတ်ပိတ်ဆို့ရေးယူခဲ့တဲ့မှတ်တမ်းတွေရှိပါတယ်။ဘုံမူကြီးစောချစ်သူရဲ့ကွန်ရက်ဟာဒေသတွင်းတည်ငြိမ်မှုကိုပြပြားစေတဲ့ပြင် လူခွင့်ရေးချိုးဖောက်မှုတွေကိုကျယ်ကျယ်ပြန့်ပြန့်ကျူးလွန်နေတာကြောင့်နိုင်ငံတကာတိုင်ဝမ်ရဲ့အာရုံစိုက်မှုခံနေရပြီးအမေရိကန်ပြင်ဗြိတိန်နဲ့ဥရောပသမဂ္ဂ EU တို့ကလည်းစောချစ်သူနဲ့သူ့ရဲ့လုပ်ငန်းတွေကိုတံခတ်အရေးယူမှုတွေလုပ်ထားတယ်လို့မှတ်တမ်းနေရသိရပါတယ်ခင်ဗျာ။အခုတခါအချမ်းဘတ်စစ်တပ်ရဲ့လေကြောင်းတက်ခတ်မှုနဲ့မြေပြင်စစ်ကြောင်းကြောင့်ဩဂုတ်လထဲမှာအမျိုးသမီး83ဦးသေဆုံးခဲ့ရတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။အချမ်းဘတ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့မြေပြင်စစ်ကြောင်းကြောင့်ဩဂုတ်လထဲမှာမျိုးသမီး83ဦးသေဆုံးပြီး80တန်းရသွားတယ်လို့မြန်မာမျိုးသမီးသမဂ္ဂကထုတ်ပြန်လာပါတယ်။မြန်မာမျိုးသမီးသမဂ္ဂရဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့အမျိုးသမီးမှတ်တမ်းနဲ့သုတေသနလုပ်ငန်းစဉ်ရဲ့အမျိုးသမီးဆိုင်ရာအချက်လက်တွေညှဝေလိုက်တာဖြစ်ပါတယ်။တရားမဝင်ချမ်းဘတ်စစ်အုပ်စုဟာအာဏာသိမ်းမှုကြိုးပမ်းချိန်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစပြီး9နှစ်နီးပါးကာလတစ်လျှောက်စစ်ရာဇဝတ်မှုလူသားမျိုးနွယ်များပေါ်အမျိုးမျိုးသောရာဇဝတ်မှုလူခွန်ရေးချိုးဖောက်မှုစတာတွေကိုနှီးမျိုးစုံနဲ့ကျွလွန်နေကြတာလို့ဆိုပါတယ်စစ်အုပ်စုအနေနဲ့လေကြောင်းတက်ခတ်မှုတွေကိုအရင်လာတွေကထပ်ပိုးပြီးအသုံးပြလာကအချမ်းဘတ်လုပ်ရတွေကိုတွင်တွင်ကျဲကျဲလုပ်နေတာကိုလည်းတွေ့ရတယ်လို့လည်းအသိပေးပါတယ်ဩဂုတ်လတွင်မှာလေကြောင်းတက်ခတ်ခံရမှုကြောင့်မြို့သမီး54ဦးသေဆုံးပြီး54ဦးဒဏ်ရာရရှိခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်9ဦးသေဆုံးက22ဦးဒဏ်ရာရခဲ့တယ်လို့မြမမြို့သမီးတမကမှတ်တမ်းအရသိရပါတယ်ဒါပြင်အချမ်းဘတ်စစ်တပ်ရဲ့တပ်ဖြတ်မှုကြောင့်အမျိုးသမီး17ဦးသေဆုံးခဲ့ရမှာ၃ဦးဟာမိရှုတပ်ဖြတ်ခံရတာဖြစ်ပြီးပဋိပက္ခနဲ့ဆက်နွယ်နေတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုကြောင့်၂ဦးသေဆုံးက၄ဦးဒဏ်ရာရသွားတယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့အကြမ်းဖက်မှုကြောင့်သေဆုံးခဲ့ရတဲ့မျိုးသမီးတွေက14ဦးဟာအသက်18နှစ်အောက်အရွယ်တွေလို့လည်းသိရပါတယ်။ဒီအချက်လက်တွေဟာတိကျခိုင်လုံတဲ့သတင်းမီဒီယာအချက်လက်တွေနဲ့မြေပြင်ကရတဲ့အချက်လက်တွေကိုစုဆောင်းပြီးမှတ်တမ်းတင်ထားတာဖြစ်တဲ့အတွက်မြေပြင်မှာဆိုရင်ဒီထက်ပိုများနိုင်တယ်လို့မြမမျိုးသမီးသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ။ဆလဘီတင်ဆက်ပေးမယ့်သတင်းကတော့ပွင့်ဖြူမြို့နယ်မှာစစ်တပ်ကရဲသားပြည်သူတွေကိုမိုင်းကွင်းဖြတ်ခိုင်းတာနဲ့ဖမ်းဆီးတပ်ဖြတ်တာကြောင့်9ဦးသေဆုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။မကွေးတိုင်းပွင့်ဖြူမြို့နယ်ကိုစစ်ကြောင်းထုံးနေတဲ့ချမ်းပတ်စစ်တပ်ကရဲသားပြည်သူတွေကိုမိုင်းကွင်းဖြတ်ခိုင်းတာနဲ့ဖမ်းဆီးတပ်ဖြတ်တာတွေကြောင့်ဒေသနေပြည်သူ9ဦးသေဆုံးခဲ့ရတယ်လို့ပွင့်ဖြူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ပွင့်ဖြူမြို့ပေါ်မှာရှိတဲ့ခလာရ30တန်ရင်းကထွက်လာတဲ့ချမ်းပတ်စစ်သားတွေနဲ့ပြူစောတိတွေပါတဲ့အင်အား150ခန့်ပါစစ်ကြောင်းဟာစတေမလာ3ရက်နေ့ကစပြီးချေးရွာလေးကိုစီးနင်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီစစ်ကြောင်းဟာစတေမလာ3ရက်နေ့မှာမကြီးစုရွာကဒေသနေပြည်သူ2ဦးနဲ့အခြားရွာကအရသာ2ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့ပြီးရုံလောင်းတွေကိုလေးရင်စုရွာနီးကမြောင်းထဲမှာဆွန့်ပစ်ထားခဲ့တယ်လို့အသိပေးပါတယ်။စတေမလာ6ရက်နေ့မှာလည်းအချမ်းဘတ်စစ်တပ်ဟာကဏီရွာမရဲရွာမရဲကုန်းရွာနဲ့အင်းကုန်းရွာကဒေသနေပြည်သူ12ဦးကိုလူသားတိုင်းဖြစ်ဖမ်းဆီးပြီးမိုင်းခွင်းတွေကိုဖြတ်ခိုင်းတာကြောင့်ပောက်ကွဲမှုတွေဖြစ်ပြီး9ဦးသေဆုံးက6ဦးဒဏ်ရာရသွားတယ်လို့သိရပါဗျ။အဲဒီနေ့မှာပဲအချမ်းဘတ်စစ်တပ်ကမရဲရွာကအသက်40ရွယ်မျိုးသားတဦးကိုလည်းဖမ်းဆီးခဲ့ပြီးဖုန်းတာဝါတိုင်းမှာကျိုးနေချီကခေါင်းကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခဲ့သေးတယ်လို့လည်းသိရပါဗျ။ပွင့်ဖြူဝါဆိုင်ပြွေးတပ်ကအချမ်းဘတ်စစ်သားတွေနဲ့ပြူစောတိတွေပါတဲ့အင်အား30ပါစစ်တပ်စစ်ကြောင်းနဲ့မဲဇလီရဲစခန်းကထွက်လာတဲ့အင်အား80ပါစစ်တပ်စစ်ကြောင်းကိုပြည်သူ့ကာကွယ်တပ်ဖွဲ့ပွင့်ဖြူပကဖပွင့်ဖြူကာကွယ်ရေးတပ်နဲ့မင်းမှုကဲပကဖတို့ကစတေမလာ6ရက်နေ့မှာလိုက်လံတိုက်ခတ်ခဲ့ရမှာရန်သူစစ်ကြောင်းက20ဦးခန့်ထိခိုက်သေးဆုံးသွားတယ်လို့ပွင့်ဖြူပကဖကထုတ်ပြန်ထားပါတယ်။အချမ်းဘတ်စစ်တပ်စစ်ကြောင်းဟာစစ်ကြောင်းတစ်လျှောက်အရသာပြည်သူတွေကိုလူသားတိုင်းဖြစ်ဖမ်းဆီးပြီးမိုင်းကွင်းတွေကိုဖျက်ခိုင်းတာပြစ်ခတ်တပ်ဖြတ်တာတွေလုပ်နေတာကြောင့်ဒေသနေပြည်သူတွေအနေနဲ့တော်လှန်ရေးတပ်ဖွဲ့တွေအသိပေးထားတဲ့အတိုင်းလိုက်နာကြဖို့တိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့အချမ်းဘတ်စစ်တပ်ရဲ့လေကြောင်းနဲ့မြေပြင်တိုက်ခတ်မှုတွေကြောင့်ကြောင်မဲမြို့နယ်ကဒေသနေပြည်သူ1600ကျော်နေရပ်ဆုံးခွာတင်းရှောင်နေရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။အချမ်းဘတ်စစ်တပ်ရဲ့ထိခိုက်သေးဆုံးမှုတွေဖြစ်စေနိုင်တဲ့လေကြောင်းနဲ့မြေပြင်တိုက်ခတ်မှုတွေကြောင့်ကြောင်မဲမြို့နယ်ကဒေသနေပြည်သူ1600ကျော်နေရပ်ဆုံးခွာတင်းရှောင်နေရတယ်လို့ရှမ်းလူခွင့်ရင်မန်တိုင် SHRF ကဒီကနေ့စက်တင်ဘာလ9ရက်မှာထုတ်ပြန်လာပါတယ်။ဩဂုတ်လ၁၈ရက်နေ့ကနေ30ရက်နေ့အတွင်းဆိုရင်ကြောင်မင်းမြို့နယ်မှာအချမ်းဘတ်စစ်တပ်ရဲ့လေကြောင်းနဲ့မြေပြင်ကပစ်ခတ်တိုက်ခတ်မှုတွေကြောင့်အရသာပြည်သူ29ဦးသေဆုံးခဲ့ပြီး66ဦးဒဏ်ရာရရှိခဲ့ရမှာအများစုဟာဘုံကြီးကျောင်းတွေမှာခိုးလုံနေသူတွေဖြစ်တယ်လို့ဆိုပါတယ်။ဂုံးထက်တရားမှာရှိတဲ့အချမ်းဘတ်စစ်တပ်ဟာဩဂုတ်လ၁၈ရက်ကစပြီးနောင်ပိန်နဲ့နီးတဝိုက်ကိုလက်လက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဒရုန်းတွေနဲ့အဆက်မပြတ်ဘုံကျဲတိုက်ခတ်ခဲ့တယ်လို့လည်းအသိပေးထားပါတယ်။ကြောင်မဲမြို့ရဲ့နောက်တောင်ဘက်ကီလိုမီတာ20กว่าမှာရှိတဲ့နောင်ပိန်ကျေးရွာအုပ်စုကိုအချမ်းဘတ်စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်တာဟာနောင်ချိုကနေခြေတက်လာတဲ့စစ်သားတွေအနေနဲ့မူဆယ်မန္တလေးကားလမ်းမပေါ်မှာရှိတဲ့တောင်အမျိုးသားလူမျိုးရေးတပ်မတော် TNLA ကိုရှင်းလင်းဖယ်ရှားနိုင်ဖို့ကြိုးပမ်းနေတာလည်းဖြစ်တယ်လို့သိရပါဗျ။အချမ်းဘတ်စစ်တပ်ကကျဲနေတဲ့ဘုံတွေနဲ့လက်နက်ကြီးကြီးတွေဟာနောင်ပိန်ကျေးရွာအုပ်စုကိုဖျက်ဆီးသွားတဲ့ရေနံနဲ့သဘာဝတန်းဝေပိုင်လိုင်းများအနီးအန္တရာယ်ရှိလောက်အောင်ကြားရောက်ပေါက်ကွဲခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါဗျ။ အခုလိုဂျမ်ဘတ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာလေကြောင်းကနေပုံကျဲတိုက်ခိုက်တာတွေကြောင့်ကြောင်မင်းမြို့နယ်ကဒေသနေပြည်သူတွေစစ်ဘေးရှောင်နေရတာပဲဖြစ်ပါတယ်အဂျမ်ဘတ်စစ်တပ်ဟာအခုစက်တင်ဘာလဇန်ပိုင်းမှာလဲကြောင်မင်းမြို့နယ်ကရွာတွေကိုလေကြောင်းတိုက်ခတ်မှု၅ချိန်ပြုလုပ်ထားတာကြောင့်ဒေသနေပြည်သူ၄ဦးသေဆုံးခဲ့ပြီးဒဏ်ရာသူတွေလည်းရှိတယ်လို့အိမ်တွေစာသင်ကျောင်းနဲ့ဘုန်းကြီးကျောင်းတွေလည်းပျက်စီးခဲ့ရတယ်လို့ရှမ်းလူခွင့်ရေးမှန်တိုင် SHRF ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ9ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာအခုပထမဆုံးတပုတ်အနေနဲ့ယာယီသမရဒူဝါလက်ရှိလာအီ85နှစ်မြောက်မွေးနေ့သူပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကမွေးနေ့ဆုတောင်းတောင်းလွှာပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမရဒူဝါလက်ရှိလာရဲ့85နှစ်မြောက်မွေးနေ့သူပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကစက်တင်ဘာလ9ရက်နေ့မှာမွေးနေ့ဆုတောင်းတောင်းလွှာပေးပို့ခဲ့ပါတယ်။တောင်းလွှာမှာဖော်ပြချက်အရဆရာနာရှင်ချုပ်ငိမ့်ရေးနဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးအတွက်ရှေ့ဆက်ရမယ့်တော်လှန်ရေးခရီးမှာအရေးကြီးတဲ့တာဝန်များကိုထမ်းဆောင်နိုင်ရန်ယာယီသမရာကြီးရဲ့ခွန်အားဟာအရေးပါကြောင်းဖော်ပြထားပါသည်။ဒါ့အပြင်ယာယီသမရာကြီးရဲ့စင်တာနဲ့ရည်မှန်းချက်များအမြန်ဆုံးပြည့်ဝစေဖို့အတွက်လည်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကစွန့်မွန်ကောင်းတောင်းဖော်ပြထားပါသည်ခင်ဗျာ။ဆက်လက်ပြီးတော့ကနေဒါနိုင်ငံတိုရွန်တိုမြို့မှာသမရာဦးဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဦးဆောင်တဲ့အစိုးရမှတရားဝင်ခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းလူထုထောက်ခံပွဲကိုကျင်းပခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကနေဒါနိုင်ငံတိုရွန်တိုမြို့မှာသမရဦးဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဦးဆောင်တဲ့အစိုးရမှတရားဝင်ခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းလူထုထောက်ခံပွဲကိုကျင်းပခဲ့ပါသည်။ကနေဒါနိုင်ငံတိုရွန်တိုမြို့မှာမြန်မာနိုင်ငံရဲ့နိုင်ငံတော်သမရကြီးဦးဝင်းမြင့်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဦးဆောင်တဲ့အစိုးရမှတရားဝင်ခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းလူထုထောက်ခံပွဲကိုကျင်းပခဲ့ရမှာတိုရွန်တို GTA နဲ့နေရာပိုင် CTSOuthern and Southwestern Ontario, London, Kitchener, Hamilton and Sarnia နဲ့ Buffalo, USA တို့မှာမြန်မာအရေးတက်ကြွလှုပ်ရှားသူများအဖွဲ့လိုက်တော်၎င်း Zoom Live နဲ့တော်၎င်းအားဖြင့်ပါဝင်ထောက်ခံခဲ့တယ်လို့ MEF ကနေဒါကဖော်ပြထားပါတယ်။အဆိုပါလူထုထောက်ခံပွဲမှာ Special Guest Speakers အဖြစ် NUG နိုင်ငံခြားရေးဒုတိယဝန်ကြီးဦးမိုးစောဦး MP Garnet GeniusMember of Parliament, Parliamentary Friends of Democratic Burma, PFODB, Matthew J. Walton, Associate Professor of Comparative Political Theory, Department of Political Science, University of Toronto တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပြည်သူ့တန်အမတ်ကြီးအားထောက်ခံကြောင်းဆန္ဒထုတ်ဖော်တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူ့တန်အမတ်ကြီးအားထောက်ခံကြောင်းဆန္ဒထုတ်ဖော်မှုတရက်ကိုရှူဘုံမျိုးနယ်မှာလူထုလူတန်းစားအသီးသီးကပါဝင်ခဲ့ကြပါတယ်။ရှူဘုံမျိုးနယ်မှာတန်အမတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်း Our Ambassador Myanmar's Voice ငါတို့တန်အမတ်ကြီးတွေငါတို့မြန်မာပြည်ရဲ့အသံဖြစ်သည်စာသားကိုင်ဆောင်ပြီးလူထုစင်တာကိုထုတ်ဖော်ခဲ့ကြတယ်လို့ရှူဘုံမျိုးနယ်တပိတ်အင်အားစုကဒီကနေ့အသိပေးဖော်ပြလိုက်ပါတယ်။တမန်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းလူထုလှုပ်ရှားမှုများမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့နေရာအသီးသီးမှာလှုပ်ရှားလျက်ရှိကြပါရယ်ခင်ဗျာဆက်လက်ပြီးတော့လုံခြုံစိတ်ချရတဲ့စာတင်ကြောင်းများဆိုင်ရာကြီးညာချက်ကိုအပြည့်အဝအကောင့်ထည့်ဖို့ဘူး UN Title နဲ့တရင်ကိုတင်ပြပေးပါမယ်လုံခြုံစိတ်ချရတဲ့စာတင်ကြောင်းများဆိုင်ရာကြီးညာချက်ကိုအပြည့်အဝအကောင့်ထည့်ဖို့ဆောင်ဖို့ကမ္ဘာကုလသမဂ္ဂ UN ကတိုက်တွန်းနှိုးဆော်လိုက်ပါတယ်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုမှကာကွယ်ရေးနိုင်ငံတကာနေ့ဖြစ်တဲ့ဒီကနေ့စက်တင်ဘာလ9ရက်နေ့မှာကမ္ဘာကုလသမဂ္ဂ UN ကတိုက်တွန်းနှိုးဆော်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်အခြားနိုင်ငံတွေမှာလည်းပညာရေးကဏ္ဍဟာချိန်ချောင်းမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရတယ်လို့ UN ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကလေးငယ်တိုင်းဘီကင်းလုံးကျုံငိမ့်ချန်းစွာပညာသင်ကြားရဖို့ထိုက်တန်ပေမယ့်ကမ္ဘာတစ်လွှာမှာရှိတဲ့စာသင်ကျောင်းတွေဟာပြစ်မှတ်ထားတိုက်ခိုက်ခံနေရပြီးတော့ကလေးငယ်တွေရဲ့အနာဂတ်တွေပျောက်ဆုံးနေတယ်လို့လည်းအသိပေးထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်က ဘေးကလေးငယ်မှာပညာသင်ကြားဖို့အတွက်အသက်အန္တရာယ်မရှိသင့်ပါဘူးလို့ပြောကြားထားပါတယ်။စာသင်ကျောင်းတွေကိုဘေးကင်းလုံခြုံတဲ့နေရာတွေအဖြစ်အသိအမှတ်ပြုဖို့ပြည့်မှုကျူးလွန်သူတွေကိုတာဝန်ယူစေဖို့အားလုံးအတွက်ပညာရေးစနစ်တွေမှာရင်းနှီးမြှုပ်နှံဖို့လုံခြုံစိတ်ချရတဲ့စာသင်ကျောင်းများဆိုင်ရာကြေညာချက် Safe School Declaration ကိုအပြည့်အဝအကောင့်တေဘောဆောင်ရွက်ဖို့ကျွန်တော်တို့တွေအတူတကွလှုပ်ဆောင်ဖို့လိုတယ်လို့လည်းကုလသမဂ္ဂတွင်းရေးမှူးချုပ် Antonio Guterres ကတိုက်တွန်းထားတာပါ2025ခုနှစ်အတွင်းကျောင်းသူကျောင်းသားများတွေနဲ့ဆရာဆရာမများအပေါ်တိုက်ခိုက်မှုတွေကြောင့်ထိခိုက်မှုအများဆုံးနိုင်ငံ၄နိုင်ငံစီးရင်မှာမြန်မာနိုင်ငံပါဝင်နေတယ်လို့ရန်ကုန်မြို့တော်မှာရှိတဲ့ဗြိတိန်တန်ယုံကလည်းထောက်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတော့တရုတ်ကုမ္ပဏီ GS Networks နဲ့မြန်မာတယ်လီကွန်ကုမ္ပဏီများတရားမဝင်စစ်အုပ်စုရဲ့ Digital အကြမ်းဖက်စစ်ဆင်ရေးကိုအားပေးကူညီနေတဲ့သတင်းကိုတင်ပြပေးပါမယ်တရုတ်ကုမ္ပဏီ GS Networks နဲ့မြန်မာတယ်လီကွန်ကုမ္ပဏီများတရားမဝင်စစ်အုပ်စုရဲ့ Digital အကြမ်းဖက်စစ်ဆင်ရေးကိုအားပေးကူညီနေကြောင်း Justice for Myanmar ကစက်တင်ဘာလ9ရက်နေ့မှာထုတ်ဖော်လိုက်တာပါဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာဟာတရုတ် Internet ပိတ်ပင်ရေးမဟာရန်စနစ်ပုံစံအားမြန်မာနိုင်ငံသို့ရောင်းချတက်ဆင်အကောင့်ထဲဖော်ဆောင်ရမှာတရုတ်အစိုးရနဲ့ဆက်နွယ်တဲ့တရုတ်ကုမ္ပဏီ GS Networks နဲ့တရားမဝင်မြန်မာစစ်အုပ်စုတို့ရဲ့အကြာအရေးပါတဲ့ပူးပေါင်းဆောင်ရွက်မှုများကိုဖော်ထုတ်ထားတာပါရင်စနစ်ဟာအရသာပြည်သူများအားချေရခံဖန်စီညှဉ်းပန်းနှိပ်စက်ခြင်းနဲ့တပ်ဖြတ်ခြင်းများလုံဆောင်ရန်စစ်အုပ်စုအတွက်မရှိစဘူးသောလုံနိုင်စွမ်းများကိုပေးအပ်လျက်ရှိတယ်လို့သိရပါပြီ Justice for Myanmar ရဲ့အစီရင်ခံစာဖြစ်တဲ့ထောက်လှမ်းရေးပူးလမ်းမှာစစ်အုပ်စုရဲ့ Digital အကြမ်းဖက်ဆက်ဆင်ရေးမှာတရုတ်ကုမ္ပဏီ GS Networks နဲ့မြန်မာဆက်သွယ်ရေးနည်းပညာလုပ်ငန်းများရဲ့အခန်းကဏ္ဍမှာ GS ကုမ္ပဏီရဲ့ခင်မီစံပြတဲ့စောင့်ကြည့်ထောက်လှမ်းရေးနဲ့စင်စာဖြတ်တောက်ရေးနည်းပညာအားဆက်လက်လဲပတ်အသုံးပြုနေမှုမှာတရားမဝင်စစ်အုပ်စုကိုစားအခရာကျတဲ့အခန်းကဏ္ဍမှာပါဝင်နေကြတဲ့မြန်မာနိုင်ငံတွင်းမှာရှိတဲ့ဆက်သွယ်ရေးနည်းပညာကုမ္ပဏီ73ခုကိုလည်းဖော်ထုတ်ထားတာဖြစ်ပါတယ်။ယင်းကုမ္ပဏီများမှာ Atom, ရခိုင်နာမည် Telenor Myanmar, Mytel, မြန်မာဆက်သွယ်ရေးလုပ်ငန်း MPT, Ooredoo Myanmar, Frontier, Streamnet, Golden TMH Telecom, Internet Mega Network,IMNet, Myanmar Broadband Telecom, MBT, Myanmar Telecommunication Network, MTN, Kampana, Global Technology Group နဲ့ China Unicorn တို့ဖြစ်ကြပါသည် Justice for Myanmar ရဲ့ပြောရေးဆိုခွင့်ရှိသူမတ်ရတနာမောင်ကပြောကြားရမှာ GS Networks ကရောင်းချတက်ဆင်ပေးထားပြီးတော့မြန်မာနိုင်ငံတွင်း Internet ဝန်ဆောင်မှုပေးနေသူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ Accountable လှုပ်ဆောင်နေတဲ့စောင့်ကြည့်ထောက်လှမ်းရေးနည်းပညာကမြန်မာနိုင်ငံအတွင်းစစ်အုပ်စုကိုဝေဖန်သူအမှန်တရားအတွက် trust ဆိုသူမှန်သမျှအတွက်ဖြစ်ဖြစ်လွတ်လပ်တဲ့သတင်းရင်းမြစ်တွေကိုလက်လန်းမီကြီးရှုနိုင်ဖို့အတွက်ဖြစ်ဖြစ်စိုးရွားတဲ့ NDA တွေပြီးနေတာပါ GH Company ကတက်ကြွလှုပ်ရှားသူတွေကိုခြေရခံဖမ်းဆီးဖို့ညှဉ်းပန်းနှိပ်စက်ဖို့နဲ့တက်ဖြတ်ဖို့မြန်မာစစ်အုပ်စုအတွက်စွန့်ရီမြင့်တင်ရမှာကူညီပေးနေတယ်လို့ပြောကြားထားပါတယ်ခင်ဗျာဆက်လက်ပြီးတော့လောင်လုံ People Defense Force LLPDF ဖွဲ့စည်းခြင်း၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပတဲ့တဲ့င်းကိုတင်ပြပေးပါမယ်။လောင်လုံ People Defense Force LLPDF ဖွဲ့စည်းခြင်း၄နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုလွတ်မြောက်တဲ့နေရာမှာကျင်းပခဲ့ပါတယ်။လောင်လုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လောင်လုံ People Defense Force LLPDF ဖွဲ့စည်းခြင်း၄နှစ်ပြည့်အခမ်းအနားကိုစက်တင်ဘာလ၈ရက်နေ့မှာကျင်းပခဲ့တယ်လို့လောင်လုံ LLPDF ကအတည်ပြုဆိုထားတာပါ။အခမ်းအနားမှာအလံတော်အလေးပြုခြင်းတစ္ဆာအဋ္ဌထံဆိုခြင်းကြာဆုံးရဲဘော်အားအလေးပြုခြင်းနဲ့လေးနှစ်ပြည့်ကိမ့်မုံခွဲခြင်းတို့ကိုပြုလုပ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းနိုင်ငံတော်အကြံဖက်စစ်အုပ်စုကြောင့်အယက်သားပြည်သူ16ဦးသေဆုံးခဲ့ရပြီးတော့အတီးပြုတ်ရန်လိုအပ်စေသေဆုံးအယက်သား18ဦးရဲ့စိတ်ရင်းကိုလည်းတရားကောက်ယူထားတဲ့သတင်းကိုတင်ပြပေးပါမယ်ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းနိုင်ငံတော်အကြံဖက်စစ်အုပ်စုကြောင့်အယက်သားပြည်သူ16ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့အတည်ပြုရန်လိုအပ်စေသေဆုံးအယက်သား18ဦးရဲ့စည်ရင်းကိုလည်းတရားကောက်ယူစုဆောင်ပြီးတော့အတည်ပြုနိုင်ရန်ဆောင်ရွက်လျက်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကကြေညာဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်။စစ်အုပ်စုကအကြံဖက်မှုနီလန်းပေါင်းစုံကိုအသုံးပြုကာအယက်သားပြည်သူများအပေါ်ဥတီတိုက်ခိုက်လျက်ရှိတာကြောင့်အယက်သားသေဆုံးမှုနှုန်းမြင့်တက်လျက်ရှိတယ်လို့ဆိုပါတယ်။ဖေဖော်ဝါရီလ1ရက်2021ခုနှစ်မတရားဆီအာဏာလူမှုဖြစ်စဉ်စတင်ချိန်မှစက်တင်ဘာလ8ရက်2025ခုနှစ်အထိအကြံဖက်စစ်အုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်ငွေဦးဒေါ်လာ၏ကာလအတွင်းတည်ဆုံးခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှ 8,205 ဦးရှိခဲ့ပြီဖြစ်တယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနေ့ပြန်စက်တင်ဘာလ10ရက်နေ့အတွက်မူလဝတ္ထခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကံယူရန်ရခိုင်ကံယူရန်မြဝကျုံမော်ဒေတာနဲ့မုံတမကွေတို့ဘက်မှာအနောက်အနောက်တောင်ဘက်ကလီဟာတနင်္သာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့နေပြီးတော့စကိုင်းတိုင်းအောက်ပိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမုတ်တချုံကျွားနိုင်ပြီးစကိုင်းတိုင်းအထက်ပိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတို့မှာနေရာကွက်ကြားမုတ်တချုံကျွားနိုင်ပါတယ်ရှင်
ဤတွင်သတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လန်ဤတေဂီတာအစီအစဉ်မှာစောင်းဦးလန်ရေးသားထားပြီးຫນွေဦးမုံတီးဆူထားတဲ့မိုးကားရေးဆိုတဲ့တော်လန်ဤတေတချင်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။နာလီမန်တိုင်းမစ်ကားတွေဆိုဖြူတဲ့ငါနှလုံးသားမရင်ရိုင်းမို့ရှောက်တဲ့လန်းနိုင်ပြောင်းတဲ့အောင်စဉ်းစားမိသည်များညီများအောင်သာနာတဲ့သောလူသားတယောက်ဖြစ်ချင်တယ်လူတွေကငောက်ခွန်းလွတ်တက်လာတယ်တခါတည်းရင်မျောလင်းတဲ့လောက်မဖြစ်ပေမယ့်မြေတဲ့ရှောင်းပင်နေတဲ့ငါကိုချနေပြီးဟာတိုင်လာအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ချင်တယ်တကယ်ဆိုရင်လူဘဝတို့တော်လုံးလာပါတဲ့သာနာစိန်များနေပါမသွားစီနဲ့မေသူတွေတရားပြက်ပြက်ကိုမပြန်နဲ့กว่าမတော်ဘူးမိုးကရင်ညာရဲ့ရှုံပေးနေတဲ့ငါကိုချင်နေပြီးဟာတိုင်လာအောင်မလားခန္ဓာရဲ့ရှိသောလူသားတယောက်ဖြစ်ချင်တယ်တကယ်ဆိုရင်လူဘဝတို့တော်လုံးလာပါတဲ့မမနာများရညိုများမရှိစေနဲ့ဘယ်သူတွေတရားပြက်ပြက်ကိုမပြတ်နဲ့กว่าမတော်ဘူးမိုးကရေပြာ
အခုဆက်လက်ပြီးတိုင်းရင်းသားဘာသာစကားထုံးလွှဲမှုမှာတပတ်အတွင်းသတင်းတွေကိုအနောက်ပိုးကင်ဘာသာနဲ့နိုင်ရင်မျိုးမီကထကြားတင်ဆက်ပေးသွားမှာဖြစ်ပါရခင်ဗျာ
။မူပါကမလလည်းဖိခဲဖိပါအနင်းချီနံခရုလက်ဖာမှုနီမမှုကိုကနေလို့ပူနာရပကတော့ဖောက်ချံမှုကွေထံဖာဒရနစပရလဖာနော်လို့ပါလကတော့ဖောက်ချံစပရလဖာရနော်မွေရနဲ့ရင်မီမီနော်လို့စပရခန့်ထိတ်ကြွေနော်ထိခတ်အဆန်အောင်စေရစတုဆက်ရောပဒန်နှင့်အနီးတန်ရရသဲတန်ပလေရောနော်မဝိတာလဲတတာခိုက်စကန်ပရောစနိုင်နော်ခိုက်ခင်ဘူပါတရားချအခိုင်နော်လို့ တုတ်ခမီးရှင်တုံတော့စကန်တိခါခါထောင်းလို့ပါထုတ်သွင်းဝိတာလဲအမွဲထိခန့်အဆန်အောင်စရာစတုတ်ဆက်ရောပဒန်းနိဝိတာရိုက်ရာသဲတံပလေရောနောမဝိတာတဲတစကန်ဖလောက်ခိုင်စနိုင်တော့ခိုင်ခင်နုပပတရားထဝိတာနော်လို့ဒီတော့နီစီလီလာအေဖရီနင်းွေလွွေဘတုတ်ခမီးရှင်တော့အောင်စရာစတုတ်ကစထံဝိတာတော့ကကကရဝိအနိုင်ဖစတုတ်စထံကိုက်ထံဝိတာနဲ့နီစီမူကလန်ထွန်တော့တောနော်လိုက်ထန်ထောင်းဝိတာတဲ့တန်ကျက်လိုက်သူဖောင်းလဖာသူနာရီထန့်ဖစိုင်ပုံနစ်လမြဝတီကတန်ဝိုင်းထဝိတာတော့ကစိတ်ထဝိတာတော့ခင်လေပကကူကိုင်နာဆုကောင်အဖူရောမြဝရီထောင်းစဝိနီစဒုဆက်ကိုက်ထန်လန့်ဖခိထိုင်လန့်ခိုင်တော့ကောင်းလိုက်ဖရီနီစီတဲတဲ့၎င်းအဆုနော်တန်ကျက်ကနိုင်သူဖောင်းလဖာသူအစထပ်ပဒန်နိဝိတာဖရိထန်ရုပ်အနီအတန်ရိုက်ရာတဲတဲ့အရေးထောင်းဝိတာလည်းနီထောင်းနီစီရိုက်လတ်စတင်ဘာရိုက်တန်ဥစာကနီယောနော်အကိုက်ပတိယာပါနော်ဒီခန့်ထပ်ပြရဖဖိတ်တဲ့စလူဒူဝိဒုစကန်တိခခလဖာယောကုံတိုင်းထံဝိတာအနေနွီစီပလေတဲ့ဆဲလူလဖာနောတိခန့်ထပ်ပြရမာဆဝိတာနဲ့အမွဲတိခန့်ဆန်စဒုဆက်ကိုက်ပဒန်ထာနေအနီးတန်ရရသဲတန်ပလေယောနောမဝိတာလည်းပျောက်ကြားဆုတ်ခါလဖာခံဖာဝိတာကောတဲတာလဖာနောလန်းဆဲဝိတာတဲ့မဝိတာလည်းသုစခန့်ဖောင်းစနိုင်နောကိုက်ထောင်းစဝိတာနောအကြောင်းစိတ်ထားဝိတာနောတုတ်ခမီးရှင်တုံနောစွိုင်းဖတ်ဒူအမြောက်မစ်ဆိုင်ဒုံကြီးဒရုန်းလီဖလောက်ပီကူတာလုံစွိုင်းလဖာတူစကတိခန့်ခေတုံထဝိဒါထောင်းလုံးလကပါတုတ်စွိစနာလလပါကြောင့်ကမ္လပမဆတုတ်တနုတဲ့ပါလက်အနုလဆရပထန့်တုတ်ဖူအတန်လဖာထိတ်နံဝိဒါကောင်စတုတ်အန်သေးဝင်တော့ကောင်တုံဝိဒါပူဒိုင်းတုံတော့ခိုက်စပုံးထန့်တုတ်ဖူလဖာလအခိုက်ထောင်းတုတ်လဖာတော့စတဲ့အန်သေးဝင်လဖာတဲ့လလရှားပါတဲ့မဝိတာလည်းခုနုစကိုင်းစဝါလပါစစ်လပပါနော့အကြောင်းစစ်တခေါထန်ထဝိတာလို့ပဒန်ထနှစ်ထိခန့်ဆန်အောင်စင်ရစတုတ်ဆက်ရောအဖကော့ကရီဘဘစကန်ထိခန့်ကစကခကစင်နီလေတုံမှုစမလန်ခုဒုထုလပါရောပါစထုဖပေဝိတာလပါတုတုံမှုခုတဲ့တုံမှုနွေဝတ်တော့ဖခန့်ဆဒုက္ကစီခုဒုံတော့မနိသိန်းထဝိတာနေနောကစိတ်ထဝိတာလို့ဒါကနေပါ2000နီစီလိနေဆိုနောစာထံဝိတာကောင်းညောင်နီစီရိုက်နေဘဆက်လန်လဖာနောစုခာဒုတ်တဒူပါစကတိခခတုစုခာကဒူတုံစမလန်ခုဒုထုခုဒူမနိသိန်းဝိတာနေနောကပတိရပါလို့စနောကြောင့်အေရှဖတာဖဒုစတုဆက်ကပါလပဟုလန်ယုတ်ခန်အေခန်ဒီအိုပီတီအက်မလအလမ်ဝဲတုတ်ဖူလဖာတဲ့တုတ်ဖူလဖာနော်ဘာစမာလာမာဖန်စနိုင်လဖာနော်ဂိုင်ဖုံစူဆာအဖူကောက်လမုထန်ခန်အေစမာလာခုဒုထုံနော်ဥပတရားချဝိဒါနော်နော်စပရနီယေဂရီနော်ဒီကန်ကကုဒုကိုလိုဆက်တောင်ဆန်စုကြည်ကဆောင်ခိုင်ခန်နေဘာစဖောင်ထဝိဒါလဖာကပေါပြဝိဒါနော်ဂိုင်သောဒါလည်း UK ခံပြန်ဖုလဖာနော့အန်ကင်းဆောင်ကြီးဆောင်ပွားအခိုင်တော့လို့တိကံဘုကလူဆက်တောင်ဆန်စုစီကဆောင်ခိုင်အခိုင်တဲ့ပါစပေါင်နဲ့ထပါလဲစီရမစရံပထန်တော့ကပောက်ဖိအခိုင်သောဆုဒါလည်း UK ခံပြန်ဖုလဖာအန်ကင်းဆောင်ကြီးဆောင်ပွားဝေတန်တော့လို့သောဆုလည်း UK ခံပြန်ဖုလဖာပါခမလော့ဆက်ကိုကိုင်နာတိကံကိုလူဆက်တောင်ဆန်စုစီကဆောင်ခိုင်တော့အခိုင်ပါစပေါင်နဲ့ထလဖိုင်ပေါက်ဖိအဖိုင်ထုံတော့အခိုင်လာဗ်စတင်မှာခုတမခုတမလမ်းမဲမန်ချစ်စတာဟူဂျီခွေးထန်လင်းနေစီမူရှာဆန်ဆာဖာအကိဆုံကြီးဆိုပါဝိဒါနော်လို့လက်စတန်နာဖာထောက်ဆူလက် UK ခံပြန်ဖို့လဖာတဲ့ UK တိကန်ထပ်ပေးရအန်ယူဂျီရှာနုံနဲ့ဥမမအောင်တဲ့ဒေါက်တာတက်ကိုကိုလဖာဆေးကိုင်းထန်ဆုံကြီးဆိုပါဝိဒါနော်လို့ဒေါက်ဆန်ဆုကြည်ကဆောင်ခိုင်ကိုင်းဤစီဆန်ကိဘာဆူပါစတီလန်ဒေါ်လန်တို့ပါလက်အခိုင်ထန်လဖာနော်ဖောက်ဆဆူလဖာဒေဒေတာဝိဒါဒေ UK ပြည်သူတွေပါလီမန်အတောင်လဖာစစ်ဒေါက်ဆန်စုကြည်ဘောက်ပလေးထုတ်အပလိုက်ကစုကောင်မဆဝိဒါနောကတုံစုလေးလဖာနောကတရားပါလို့မုကနီတမ်ပါဒရန်စ်ပလဖာယမဒါကိုရလို့ဘဖကမနလဖိရဖိပါအန်ဂျင်နခရုလဖာမကဘာမရှူကူကဒီလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17.6မဂါဟတ်ဇ်တို့မှာဒ ိုက်ရိုက်ဖန်ယူနိုင်နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်